မြန်မာနိုင်ငံမှာပုဂ္ဂလိကဆေးရုံစည်းကမ်းတွေကိုအခကျင်းဝင်တဲ့ COVID-19 ကာကွယ်ဆေးထိုးခွင့်ပြုမဲ့အစီအစဉ်ကိုမကြခင်မှာစတင်နိုင်မှုဆေးရုံချုပ်ရေးကောင်စီကအစီအစဉ်နေပါပြီ။ဒီအစီအစဉ်ကတော့အခြေခံလူဒန်းစားတွေပြည်သူတွေအတွက်တော့ဆေးထိုးနိုင်မှုအခက်အခဲရှိနိုင်မယ်လို့ပရာဟိတအကျိုးဆောင်တွေကသုံးသပ်ကြပါတယ်။ဒီသတင်းအပြည့်အစုံရန်ကုန်ကလာတာကို VOA သတင်းတောင်မတ်ခင်ဖြူထွေးကပြောပြပေးပါရှင်။
ပုဂ္ဂလိကဆေးရုံစည်းကမ်းတွေမှာအခကျင်းဝင်တဲ့ကိုဗစ်ကာကွယ်ဆေးထိုးခွင့်ပြုမဲ့အစီအစဉ်ကိုမကြခင်မှာစတင်နိုင်ဖို့ဆေးရုံချုပ်ရေးကောင်စီကစီစဉ်နေတာပါ။တရုတ်နိုင်ငံထုတ်ဆေးတွေနဲ့အိန္ဒိယနိုင်ငံထုတ်ကာကွယ်ဆေးတွေကိုပုဂ္ဂလိကအနေနဲ့တင်သွင်းနိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ပုဂ္ဂလိကကာကွယ်ဆေးတင်သွင်းခွင့်ပြုထားပေမဲ့လို့အခကျင်းဝင်ပြီးဆေးထိုးရတဲ့အစီအစဉ်ကနေစည်ရင်းပေးသလောက်ကိုထိုးပေးဖို့ကတော့ဩဂတ်လကုန်ပိုင်းလောက်မှမှစတင်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကရည်ရွယ်ထားပါတယ်။ပုဂ္ဂလိကဆေးရုံစည်းကမ်း40နီးပါးမှာအခကျင်းငွေပေးပြီးထိုးတာလုံဆောင်ဖို့ခွင့်ပြုထားတယ်လို့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနစိုးကပြောပါတယ
်။အတိအကျလို့ပြောရင်းတော့ဒါလည်းဆေးရုံစည်းကမ်းကတော့30လောက်တော့ရှိမယ်ထင်ပါတယ်။ဒါဗက်ဆင်းလေးကိုထိုးကြတယ်။တတိယမျိုးစိုက်လေးလည်းကျွန်တော်ကခွင့်ပြုလို့ရတယ်။ဗက်ဆင်းတင်ပေးမယ်ဆိုကြတော့ဒါတင်ပေးမှုကတစ်ဖက်ပေါ့နော်။အဲ့ဒီလိုပါ။အဲ့ဒီကရေလိုအဲ့ရတော့ကြီးရလိုက်လို့ဒီဗက်ဆင်းလေးစိုက်တယ်ထိုးလို့ရပါတယ်။ကျွန်တော်အဲ့လိုပြတ်ပြထားတယ်ရှိပါတယ်။ဒီလိုတင်လို့နေပြီလို့လည်းဒါသူလွတ်လပ်ဆိုရုံရောက်ချတာပဲဖြစ်ပါမယ်။ဟုတ်ကျွန်တော်က proposal ကို assess လုပ်ကြရသူတို့တွင်းနေဆိုရင်တွင်းတဲ့ဟာမှာဘယ်လိုကိုးချိန်နဲ့ထားမလဲ။ချိန်အစီအမံရှိရပါမယ်။ဒီ vaccination နဲ့ vaccination team ကဘယ်နေရာမှာဘယ်လိုလုပ်ပါမလဲဆိုရှိရပါမယ်။ပြီးအဲ့ဖေးထိုးတဲ့ data ကိုကျွန်တော် national system နဲ့ထည့်ရပါမယ်။အဲ့လိုလေးလုပ်ပါမယ်
။ဘယ်ပုဂ္ဂလိကတက်ခွဲခန်းနဲ့လုပ်ငန်းရှင်တွေကတင်သွင်းကြမလဲဆိုတာကိုတော့ကျန်းမာရေးဌာနဘက်ကတိတိကျကျမပြောသေးပါဘူး။လက်ရှိဆေးရုံချုပ်ရေးကောင်စီခွင့်ပြုချက်နဲ့မြန်မာတရုတ်ကုန်သည်ကြီးများအသင်းလိုအဖွဲ့အစည်းတချို့နောက်ပုဂ္ဂလိကဆေးရုံတချို့နဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့အပါအဝင်ဆေးတင်သွင်းသူတွေကဆေးကောင်စီခွင့်ပြုချက်ရယူပြီးကာကွယ်ဆေးတင်သွင်းပြီးအခကျင်းဝင်တဲ့ထိုးနှံမဲ့အစီအစဉ်ကိုစတင်နေကြတာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ဆေးတွေရောက်လာရင်ထိုးပေးနိုင်ဖို့နဲ့သိမ်းဆည်းထားနိုင်ဖို့ကင်တွယ်လှုပ်ဆောင်နိုင်ရေးကိစ္စတွေမှာပုဂ္ဂလိကကတင်သွင်းလာတဲ့ဆေးတွေကိုထိုးနှံပေးဖို့တာဝန်ယူမဲ့ဆေးရုံစည်းကမ်းတွေနဲ့ပုဂ္ဂလိကတက်ခွဲခန်းတွေကိုပုံမှန်ကာကွယ်ဆေးထိုးနိုင်ဖို့တင်တဲ့ရက်တူတွေပေးထားတယ်လို့ဒေါက်တာမြတ်ဝနစုကပြောပါတယ်။
ဆက်ကထရိနင်းလုပ်ပေးပါမယ်။ဒီနေ့ဒီနေ့ကရန်ကုန်တိုင်းမှာရှိတဲ့ပုဂ္ဂလိကဆေးရုံစည်းကမ်းတွေကိုအဲ့ထရိနင်းကျွန်တော်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနပေးပြပါရ။ပုံမှန်ကာကွယ်ဆေးထိုးစီမံချက်မှာစာရင်းချက်တိုင်းနဲ့ဒီစာရင်းချက်ထိုးတဲ့ method ပြီးလို့ချင်းအဲ့မှာ area ဆိုင်လို့ခေါ်တဲ့ဆေးမတည့်တဲ့အာရီကိုဘလူးကြီးစုဆောက်ဆောင်မယ်။ဆောက်ချင်ဒီအာလေးတွေပါ။ကျွန်တော်ကတင်နှံပြီးတော့လည်းဆရာဝန်ဒူနာမှုရောက်တင်နှံပြီးတော့ဖြစ်တယ်လေ။တရက် training ပဲဖြစ်ပါတယ်။ online နဲ့လုပ်ပါတယ်။ဒီကစားတဲ့ဆေးဖြစ်တဲ့ရိုးစုကိုကျွန်တော်ကထုတ်ပြီးခွင့်ပြုပါပါ
။ဆေးချိုရေးကောင်စီဘက်ကတော့ကာကွယ်ဆေးထိုးတာမှာကျင့်သုံးရမယ့်လိုက်နာရမယ့်စည်းကမ်းချက်တွေကိုသတ်မှတ်ပြဋ္ဌာန်းထားပါတယ်။ဆေးနှုံမျိုးမျိုးဖြစ်နေပေမဲ့ဆေးချိုရေးကောင်စီရဲ့ကာကွယ်ဆေးထိုးစီမံချက်ကိုအခုအညီတော့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိတယ်လို့ပုဂ္ဂလိကရေးစီမှာကိုဗစ်ကာကွယ်ဆေးအခကျင်းငွေပေးထိုးတာမှာတယောက်ကိုသိန်းကနန်းပေးရမှာမို့အခြေခံလူဒန်းစားများတဲ့ပြည်သူတွေအတွက်ကတော့ကာကွယ်ဆေးထိုးဖို့အတွက်ခက်ခဲနိုင်တဲ့အခြေအနေရင်ဆိုင်ရနိုင်တယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ကိုဗစ်လူနာတွေကိုကုသရေးအပိုင်းပရိုက်တာလုပ်နေတဲ့မန်တန်တာကတော့အခြေခံလူဒန်းစားများတဲ့ပြည်သူတွေအတွက်ဆေးထိုးနိုင်ဖို့ခက်ခဲတယ်လို့စိတ်ချရဖို့အတွက်တာဝန်ယူမှုကမေးခွန်းထုတ်စရာရှိနေတယ်လို့ပြောပါတယ်
။ကိုဗစ်ကာကွယ်ဆေးတွေကို3သိန်းခွဲနဲ့တင်သွင်းမယ်လို့ကြားပါတယ်အဲ့ဒီအတွက်ကဗာပြောချင်လဲဆိုရင်တော့အရန်စေးကြီးလုံးနေပေါ့နော်ပြည်သူတွေကလည်းစာဝတ်နေချက်တဲပြီးခက်ခဲနေတဲ့အချိန်ဆိုတော့ဒီဈေးနဲ့အသက်ကိုဒီကာကွယ်ရမယ်ဆိုရင်တော့ဒါအရန်များတယ်လို့ပြောချင်ပါတယ်နောက်တစ်ခုကတော့စိတ်ချရမှုပေါ့စိတ်ချရမှုကဒီပုဂ္ဂလိကအကုန်လုံးဝါရှိသမျှလို့အကုန်လုံးတင်သွင်းခွင့်ပေးမယ်ဆိုရင်တော့ဒါပတ်စံရှိတဲ့လူတွေကတော့သူတို့တင်သွင်းကြမှာပေါ့တစ်ဖက်ကအခုလက်တလောဖြစ်နေတဲ့ဖြစ်ပျက်တွေလိုပဲပေါ့စားစားတော့ကုန်လေဆေးတွေဈေးကြီးတယ်လို့ပဲပေါ့အဲသူတို့ပတ်စံရှိတဲ့လူတချို့အုပ်စုကတော့သူတို့တင်သွင်းကြလိမ့်မယ်တင်သွင်းပေမဲ့သူတို့ရောယုံကြည်မှုကပြည်သူတွေကဘယ်လိုမျိုးသတ်မှတ်ရမှာလဲပေါ့နော်ဘယ်လိုမျိုးအရာတွေနဲ့လုပ်ပေးမှာလဲဒီဆေးဆိုတာအသက်ကယ်ဆေးလို့သဘောဖြစ်နေရလေအဲ့လိုဆေးမျိုးဈေးကြီးတဲ့ပေးဝယ်ရမယ်တည်ချဲနှင်းချဲယုံကြည်မှုကဘယ်လိုမျိုးသတ်မှတ်ပေးမှာလဲအဲ့ဒါမျိုးတွေတော့ရှိတာပေါ့
ကျမရေးဝန်ကြီးဌာနကတော့သတ်မှတ်စံချိန်သတ်မှတ်ချက်တွေနဲ့တင်သွင်းခွင့်ပေးတာကိုဖောက်ဖျက်မယ်ဆိုရင်ကိုဗစ်စင်းမြင်းစည်းကမ်းအပြင်ဆေးဝါးတင်သွင်းရောင်းချခြင်းဆိုင်ရာတည်ဆဲဥပဒေတွေနဲ့အရေးယူမယ်လို့ပြောထားပါတယ်ဒါပေမဲ့တိတိကျကျပြောဆိုထားတာတော့မရှိပါဘူးဩဂတ်လ6ရက်နေ့ထုတ်မြမအလင်းနဲ့ချင်းမုံသတင်းစာမှာတော့လူဦးရေ 1.6 သန်းကျော်ကာကွယ်ဆေးထိုးပြီးလို့တရားဝင်ထုတ်ပြန်ထားပါတယ်။ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုတစ်လချင်းကာကွယ်ဆေး9သန်းလောက်ထိထိုးမယ်လို့စီယုတ်ချွေကောင်စီဥက္ကဋ္ဌကပြီးခဲ့တဲ့6ချိန်မြောက် COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့ Global Fund အဖွဲ့တွေက ကာကွယ်ဆေးတွေကိုပို့ပေးတာတွေရှိနေပြီးရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကလည်းဒီလကုန်လောက်မှာစပြီးတော့ကာကွယ်ဆေးပေးဖို့လုပ်နေတာတွေရှိနေပါတယ်ရှင်။